Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဇွန်လ18ရက်နေ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်တကုန်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်စီစဉ်တကုန်တာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုညံဝင်းအောင်နဲ့သူပြောပြမှာပါဒီနေ့နားဆင်ရတဲ့သတင်းနေ့မှာတော့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဥရောပခေါင်းဆောင်၃ယောက်ခီးရဲမျိုးတော်ကိုကြာပြီးနေ့ကရောက်သွားပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ပေါင်းမှာပြည်ပကတ်တွေအကျန်းဖက်မှုတွေကြောင့်လူခွင့်ရေးချူပေါင်းမှုတွေကြောင့်နေရဲဆုံးခွာထွက်ပြေးရတဲ့သူတွေဟာစံချိန်တွေတိုးလာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ
်အဲဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပြီးတဲ့နောက်မှာတော့
အဲ့မနက်ကအစိုးကြီးပါလေလက်နက်ကြီးကြီးနဲ့ကောင်းတဲ့နှမ်းပြတာဒီလက်ရမရွာဘက်ကိုအဲ့မှာမီးလောင်နေလို့ဟိုဒီရဲလုံငယ်လေးတယောက်နေရလို့တော့နေရတယ်တောက်တော့ကအလဲမရဲ့နောက်က
မြိုင်မျိုးနယ်နဲ့ချောင်းမျိုးနယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးခြေရော်တွေမီးရှို့ခံရတယ်လို့အရသားတွေသိဆုံးမှုရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအဖြစ်ဆုံးကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဆရာနာသိန်းနှစ်နှစ်ပြည့်နေပါရှိလာတဲ့အခါပြည်သူ့ကြမ်းမာရေးအခြေအနေတွေဘယ်လိုရှိနေပါသလဲစစ်ပြေဒုက္ခသည်တွေအတွက်အွန်လိုင်းကနေစေဝါကုသပေးနေတဲ့စေတနာဝန်ထမ်းတွေရဲ့အကြောင်းစတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပဲအဲဒီနောက်မှာတော့မြမအရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညံဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားရဲ့ကြီးကြပ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဂျာမန်ဝန်ကြီးချုပ်အော်လော့ဖ်ရှော့စ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒါကီတို့ခရက်မျိုးတော်ကိုကြာသပတေးနေ့ကတွေ့ရပါတယ်အရေးကြီးတဲ့ကာလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလဲပြင်သစ်သမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါ
C'est le premier message que je voulais adresser aux côtés de mes homologues.
Le fond café de Netto pour ma zone, ဒင်းစကားပါကျင်တာကတော့ဥရောပဟာယူကရိန်းနဲ့တူယက်တီနေပြီးအောင်ပွဲရတဲ့အထိလိုအပ်တလောက်ဆက်လက်ယက်တီသွားမှာဖြစ်တဲ့အကြောင်း KF မျိုးတော်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြည်သစ်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုဥရောပသမဂ EU ဖော်ဝင်ဖြစ်လက်ခံသင့်မသင့်ဥရောပကော်မရှင်ကစဉ်းစားနေချိန်မှာပဲဥရောပခေါင်းဆောင်တွေ KF မျိုးတော်ကိုရုတ်တရက်တွဲရောက်တာဖြစ်ပြီးယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်နောက်ထပ်စီးရေးအကူအညီဖြစ်ဒေါ်လာတန်းတစ်ထောင်ပေးဖို့ဗိုလ်ဒူးနေမှာပဲကြေညာထားပြီးဒါဆိုရင်ယူကရိန်းကိုအမေရိကန်ကပေးနေတဲ့အကူအညီ12ချိန်မှာအများဆုံးလည်းဖြစ်ပါတယ်။အမေရိကန်ကတရက်ပေးမဲ့ဒေါ်လာတန်း350တန်ဖိုးရှိတဲ့စီးရေးအကူအညီထဲမှာတော့ထောက်ဝေးပြည့်ဟောဝေစာအမြတ်18လက်နဲ့ကြီး3600အမြောက်ဆွဲက18ဆင်းတို့အပြင်တခြားကြီးစံခဲရန်နဲ့စစ်ပစ္စည်းပါဝင်တဲ့ကြောင်းအမေရိကန်အမျိုးသားလွန်ကြွေးကောင်စီပြောခွင့်ရဂျွန်ကာဘီကလည်းပြောဆိုထားပါတယ
်ယူကရိန်းကိုကျူးကျော်တဲ့ဒီရုရှားရဲ့စစ်မှာရုရှားဘက်ကနေထောက်ခံနေတဲ့ဘယ်လာရုစ်နိုင်ငံပိုင်အမျိုးသားလေကြောင်းလိုင်းကိုအမေရိကန်နည်းပညာနဲ့အပိုပစ္စည်းတွေမထောက်ပံ့ဖို့ကြာသပတေးနေ့မှာပို့ကုန်ထင်းချုပ်ရေးအမိတ်တရက်ကိုထုတ်ပြန်လိုက်ပြီးအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနကထပ်မံအရေးယူလိုက်ပါတယ်။အခုထုတ်ပြန်လိုက်တဲ့အမေရိကန်ဘယ်လာရုစ်လေကြောင်းလိုင်းဘယ်လာဗီးယားပိုင်လေယာဉ်တွေကိုအမေရိကန်ဤပညာနဲ့အပိုပစ္စည်းတွေရောင်းချတာထောက်ပံ့တာကိုပိတ်ပင်ထားလိုက်တာဖြစ်တယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ဒူးဝန်ကြီးမက်သျူးအက်ဆလော့ကပြောဆိုပါတယ်။ဒီအရေးယူမှုဟာကမ္ဘာအနှံ့ကကုမ္ပဏီတွေအနေနဲ့အမေရိကန်ထုတ်လေယာဉ်အစီအပိုင်းတွေအသုံးပြုပြီးဘယ်လာဗီးယားလေယာဉ်ပိုင်လေကြောင်းတွေကိုပြုပြင်ထိန်းသိမ်းပြီးတာပြင်ဆင်ပြီးတာစတာတွေကိုတားမြစ်လိုက်တာပါရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ကုမ္ပဏီဖြစ်တဲ့ဘိုးအင်းလေယာဉ်ကုမ္ပဏီတို့လေယာဉ်တွေကိုဗယ်လာဗီးယားလေကြောင်းလိုင်းကအသုံးပြုတာကိုပိတ်ပင်တားမြစ်ခဲ့ပေမဲ့အဲ့ဒီလေကြောင်းလိုင်းအနေနဲ့လိုက်နာခြင်းမရှိဘဲ AP 7ရက်နေ့နောက်ပိုင်းမှာအကြိမ်30ကျော်ပြန်တန်းခဲ့ပြီးရုရှားတူရကီမော်စကို Saint Petersburg ဂျော်ဂျီယာစတဲ့နေရာတွေကိုပြန်တန်းခဲ့တယ်လို့အမေရိကန်အစိုးရကဆိုပါတယ်အဲ့ဒီနောက်ပိုင်းမှာအခုလိုအမေရိကန်နည်းပညာနဲ့အစိပ်ပိုင်းတွေကိုအသုံးပြုပြီးဘယ်လာရုစ်လေကြောင်းကိုဝန်ဆောင်မှုလုပ်တာကိုပိတ်ပင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ရုရှားပေါ်ဗြိတိန်ကပိတ်ဆို့တန်ခတ်မှုတစ်တွေကြာသပတေးကကျင်းပရမှာယူကရိန်းကိုကျူးကျော်ရမှာထောက်ခံခဲ့တဲ့ရုရှားအော်သိုဒေါ့ခ်ခရစ်ယာန်ခန့်ချုပ်နဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီတဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းကျပ်လွှတ်ပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးတန်ခတ်လိုက်တာပါ။ရုရှားအော်သိုဒေါ့ခ်ခရစ်ယာန်ခန့်ချုပ်ကပက်ထရီယာကီခရီးယာစစ်တပ်ရဲ့လုပ်ရမှန်ကန်တဲ့အကြောင်းရာထူးတာဝန်ကိုအချင်းချင်းအလွဲသုံးစားလုပ်ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရက်စ်ကပြောဆိုလိုက်တာပါ။အော်သိုဒေါ့ခ်ခရီးယန်ဂိုင်းအကြီးကြီးကရုရှားသမ္မတကိုအစဉ်တစိုက်ထောက်ခံသူဖြစ်နေလေလူစီများပါတယ်။ရုရှားနိုင်ငံကကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမာရီယာလဘိုဗာဘီလိုဗာကိုတော့ယူကရိန်းရှေ့ပိုင်းလူဟန်နဲ့ဒိုနက်ဒေသတွေကစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေရတဲ့ကလေးနှစ်ထောင်လောက်ကိုရုရှားနိုင်ငံတည်းအတင်းအကျပ်ပို့ဆောင်မှုတွေတန်ခတ်အေးအေးယူကြတာဖြစ်ကြောင်းလဲပြည်ထောင်ငံကြေးဝန်ကြီးကပြောဆိုခဲ့ပါတယ်။ကျော်တော်ရင်းနေမှာပဲသတင်းသမားတွေနဲ့ကော်ဝေးဆိုင်ရာအရာရှိတွေပါဝင်အော်စတြေးလျနိုင်ငံသား120ယောက်ကိုပိတ်ဆို့တန်ခတ်အေးအေးယူလဲကြောင်းရုရှားဆွေရဘက်ကလည်းကြေညာလိုက်ပါတယ်။ရုရှားနိုင်ငံကိုစန့်ကျင်တဲ့လူရွက်တွေကြောင့်ဆိုတဲ့ဆွဆွဲချက်နဲ့တန်ခတ်အေးအေးယူလိုက်တဲ့အထက်မှာတော့အော်စတြေးလျက ABC News, Sydney Morning Herald, Sky News သတင်းဌာနတွေကသတင်းသမားတွေနဲ့ကော်ဝေးအရာရှိတို့ပါဝင်တဲ့အကြောင်းလဲရုရှားနိုင်ငံကြေးဝန်ကြီးဌာနကပြောဆိုထားပါတယ်။
ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနိုင်ငံတကာသဘောတူညီမှုတွေအရတားမြစ်ထားတဲ့နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေကိုအသုံးပြုတဲ့အတွက်အရသားတွေတည်ကြည်တန်ရာရရှိခဲ့တာရှိကြောင်း HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ယူကရိန်းစစ်ပွဲအတွင်းကားမိုင်းတွေကိုရုရှားဘက်ကရောယူကရိန်းဘက်ကပါအသုံးပြုခဲ့ကြတာပါ။ဒါပေမဲ့လူသတ်မိုင်းအမျိုးအစားကိုတော့ရုရှားဘက်ကတစ်ဖက်တည်းကပဲအသုံးပြုတဲ့အထောက်အထားတွေတွေ့ရှိခဲ့ရတယ်လို့19မျက်နှာစာမျက်နှာပါတဲ့ဒီ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်အခုလိုနင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေအသုံးပြုတဲ့အတွက်ရဲသားတွေထိခိုက်ဒေဆုံးရတယ်လို့စာနာရေးခါထုတ်လုပ်မှုတွေကိုလည်းအနှောက်အယှက်ဖြစ်စေခဲ့ပါရယ်လူသတ်မိုင်းအမျိုးအစားတွေကိုအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်ကို2005ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ယူကရိန်းအနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာတဲ့သဘောရှိတယ်လို့ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းအမျိုးအစားတွေဟာမတိခိုက်အောင်ရှောင်ရှားဖို့ခက်ခဲပြီးအရသာပြည်သူတွေရဲ့ဘဝနဲ့လုံခြုံစားတောင်းမှုကိုရေရှည်မှအန္တရာယ်ပေးချင်းချောက်နိုင်တဲ့အတွက်လုံးဝအသုံးပြုဖို့မသင့်ဘူးလို့ HRW ရဲ့တာဝန်ရှိသူတူကပြောဆိုပါတယ်ခင်ဗျာ
ယူအေဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 6505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်စံမြန်မာဝိုင်းစီစဉ်ရဲ့တောက်ကြန်နေမနေ့ကတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအပဝင်ကဘာတလောမှာပြိပခတ်တွေအကြမ်းဖက်မှုတွေအေးအေးယူပြပြမှုတွေနဲ့လူခွေရေချူပေါမှုတွေကြောင့်နေရက်ဆော့ခွာထွက်ပြရသူရေတွေဟာဆယ်နှစ်ဆက်တိုက်တိုးလာနေပြီးမှတ်တမ်းပြုစုခြင်းကဆလို့2021ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့အစီရင်ကစားသစ်မှာဖော်ပြထားပါတယ
် 89 million is the figureCorrected in the report.
2022ခုနှစ်တည်းမှတ်တမ်းတွေအရ89ဆန်းရှိပါတယ်။ယူကရိန်းစစ်ပွဲမတိုင်ခင်မှာကလေးကကိန်းတဲ့နေရာမြင်မာနေပြီးအရင်နှစ်ထက်ပိုများခဲ့တယ်လို့နှစ်တော်ကြာကလေးကဒီလိုအခြေအနေတွေနဲ့ကြုံတွေ့နေရတာပါလို့ကဘာတလောနေရက်ဆုံးခွာသူတွေအခြေအနေနဲ့ပတ်သက်လို့2022ခုနှစ်အတွက်အစိုးရကစားကြာသပတေးနေ့ကထုတ်ပြန်ရမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားတာပါ။မြန်မာနိုင်ငံမှာပြည်ခရီးနှစ်ဖေဖော်ဝါရီလတဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေရက်ဆုတ်ခွာသူရေအတွက်တိုးလာရမှာတိကျသမားနှစ်တန်းလောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ကြည်ခွဲစရာအခြေအနေနဲ့ပြည်ပခတ်တွေကိုဖြည့်ရှင်းပြီးရေရှည်ဖြည့်ရှင်းနိုင်အောင်နိုင်ငံတကာအတိုင်းအဝန်ကအထူးတကွာမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုကြီးနဲ့ဆက်လက်ရင်ဆိုင်နေရအောင်မယ်လို့လည်းမဟာမင်းကြီးကတတိပေးခဲ့တာပါ။ဒီနေ့ဆက်မှာယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ကြောင်းထွက်ပြေးရသူတွေပါဝင်ကမ္ဘာတလောနေရက်ဆုတ်ခွာသူတန်းတရာကျော်ရှိခဲ့ကြောင်း UNHCR ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒါပေမဲ့လည်းပြည်ခရီးတဲ့ထဲမှာတင်ကမ္ဘာတလောမှာနေရက်ဆုတ်ခွာသူရေတွက်ဟာစံချိန်ချင်းများခဲ့တယ်လို့လည်းဖော်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC တဝက်မှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေဟာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့အမေရိကန်စီးနေလွှတ်တော်ကိုယ်စားလှယ်တချို့ကိုကြာသပတေးနေ့တုန်းကတွားရောက်တွေ့ဆုံတိုက်တွန်းခဲ့တယ်လို့ထိုင်းနိုင်ငံတန်ယုံရှိမှလည်းကန့်ကွက်ဆန္ဒပြခဲ့ကြပါဗျ။အ မေရိကန်အောက်လွှတ်တော်မှအတည်ပြုထားတဲ့မြန်မာနိုင်ငံဆိုင်ရာဘာမာအက်ကိုအထက်လွှတ်တော်အမတ်တွေကပါထောက်ခံအတည်ပြုပေးနိုင်ဖို့စည်းရုံးလှုံ့ဆော်တဲ့အနေနဲ့မေရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းရင်းသားများအဖွဲ့ကအထက်လွှတ်တော်အမတ်တချို့နဲ့တွားရောက်တွေ့ဆုံတိုက်တွန်းခဲ့တာဖြစ်ပါတယ်။စီနေတာချက်ဂရက်စလီနဲ့ဂျော့ချ်ဟောလီရူအပါအဝင်လွှတ်တော်တာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ကြောင်းကိုယ်တိုင်တွားရောက်ခဲ့တဲ့ဦးစုသုံးမှုန်ကပြောပါတယ်
။အဓိကကတော့ကျွန်တော် Burma Act of 2021ကိစ္စဒီတော့ရှင်းပြနေမှာတော်တော်လေးပြားချောင်းလို့ကိုမြည်ရှုနေတယ်။အဲ့ဒါဟာကျွန်တော်တင်ပြရဲဒီတော့တခြားနေမှာလည်းတမတော်ကနေအင်္ဂလိပ်ဖြစ်စီပြီးတော့အင်္ဂလိပ်မြည်ရှုရတာလည်းကျွန်တော်တင်ပြရဲ
စစ်ကောင်စီကချင်းပြည်နယ်ပါဝင်စကိုင်းတိုင်းမကွေတိုင်းကြားပြည်နယ်တွေမှာရွာတွေကိုမီးရှို့ဖျက်ဆီးနေတာနဲ့အရသားတွေအသက်ခံနေရတဲ့ကိစ္စတွေကိုလည်းပြောဆိုခဲ့တယ်လို့ဆိုပါတယ်။တပြိုင်နက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာထိုင်းအထူးကိုယ်စားလှယ်ပွန်ဘီမောကန်ချနာလက်ကမြန်မာစစ်အစိုးရနဲ့ပတ်သက်ပြီးတော့စင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာမှတ်ချက်ပြုပြောဆိုခဲ့တာဟာနိုင်ငံကအတိုင်းဝိုင်းကမြန်မာနိုင်ငံကိုချင်းကပ်လှုပ်ဆောင်နေတဲ့မူရီနဲ့လွဲချော်နေတဲ့အတွက်ဆိုပြီးဝါရှင်တန်ဒီစီထိုင်းတိုင်ယုံရှိမှလည်းမေရီလန်းဝါရှင်တန်ဒီစီတဝိုက်ကမြန်မာဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထိုင်းတိုင်ယုံတောင်ဝန်ရှိသူတွေကတော့လာရောက်ပြီးတော့တွေးဆုံကြပြီးသူတို့ရဲ့ကန့်ကွက်စာကိုလက်ခံခဲ့တယ်လို့အဲ့ဒီဆန္ဒပြပွဲမှာဦးဆောင်ပါဝင်တဲ့ကိုရင်အေးက VOA ကိုပြောပါတယ်ခင်ဗျာ
။အချင်းဖက်မှုဆွဆွဲချက်နဲ့တည်ရင်ချက်မှတ်ခံထားရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်မီနဲ့လွတ်တော်မဟောင်းကိုဖြိုးစီရတော်တို့ကိုကွန်မြင့်မဲ့အစီအစဉ်ကိုချက်ချင်းရဖို့လူခွင့်ရလူရှာမှုဖွဲ့စည်းတရားရောကစူပေါင်းတောင်းဆိုလိုက်ပါတယ်။မျက်ထမ်းမှုရှိတဲ့တရားခွင်တွေကနေလူလေးဦးကိုတည်ရန်စင်ချက်ချမှတ်ခဲ့တဲ့ပေါ်မြန်မာဆက်အနာဝင်တွေကအတည်ပြုထားပြီးကွန်မြင့်ဖို့စီစဉ်နေတာကြောင့်စိုးရိမ်နေကြောင်း Amnesty International Human Rights Watch အပါအဝင်မြန်မာရေးလူရှာမှုဖွဲ့တွေကြာသပတေးမှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ထိရှားတဲ့တချို့လူရှာသူတွေဖြစ်တဲ့ကိုချင်မီနဲ့ကိုဖြိုးစီရတော်တို့ကိုကွန်မြင့်မဲ့အစီအစဉ်ကိုရက်တက်မှုလူခွင့်ရဖွဲ့စည်းတဲ့အပြင်ကုလသမဂ္ဂနဲ့ American ပါဝင်နိုင်ငံကအတန်းဝန်းကလည်းပြာပီတောင်းဆိုနေကြတာဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထောင်ထဲချီတဲ့မွတ်စလင်တွေဂျာတာပရိနိကမြို့တော်ဒက္ကာမှာခြေတဲ့ဆန္ဒပြကြပြီးတမန်တော်မူဟာမက်ပေါ်စော်ကားပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့အိန္ဒိယအာဏာရပါတီတာဝန်ရှိသူတို့ကိုဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံအစိုးရတွေကတရားဝင်ပြစ်တင်ရှုတ်ချပေးဖို့တောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေဟာဘင်္ဂလားဒေ့ရှ်ရဲ့အဓိကလမ်းမပလီကြီးတစ်ခုဖြစ်တဲ့မိုခရန်ကနေစတင်ထွက်ခွာပြီးအိန္ဒိယတန်ယုံကိုဥတီသွားရောက်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့လည်းလမ်းမှာရဲတွေရဲ့ပိတ်ဆို့မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါလေခင်ဗျာ
။တရင်တွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုတင်ပြပါရမယ်။ပထမအဦးဆုံးအနေနဲ့ကတော့မကွေတိုင်းဒေသကြီးမြိုင်မျိုးနယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါရတယ်။စကိုင်းတိုင်းကချောင်းဦးမြို့မှာလည်းစစ်ပြေးဒုက္ခသည်တွေမှာအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်။မြိုင်မျိုးနယ်လက်ရမကျေးရွာအနီးမှာဇွန်လ16ရက်နေ့မနက်ပိုင်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောဆိုပါတယ်။လက်ရမချေးရွာအနီးကကြောက်တော့ချေးရွာကိုလည်းမိရှို့တာတွေရှိတယ်လို့မြိုင်မျိုးကန်တူဦးကအခုလိုပြောပါတယ်
။အဲမနက်ကအစောကြီးပါလေလက်နက်ကြီးနဲ့ဒီကောင်တွေကနှမ်းပြတာဒီလက်ရမရွာဘက်ကိုမိကျက်ယုံပေါ်လို့လို့ခုံးကြောင်းပေါ်လို့လို့အဲမှာမိလောင်တယ်လို့ရှားတယ်ဒါပေမဲ့ဟိုရွာနာဘူးမှမရှိတော့အတိကြ ాయి တော့ဘယ်မှတော့ပြောမရဘူး။ဟိုကောင်လေးတယောက်တည်တယ်။ဒီရက်လူငယ်လေးတယောက်တည်တယ်လို့တော့သိရတယ်။ဟာကြောက်တော့ပဲကြောက်တော့ပဲအလဲမရဲ့နောက်ကရွာ။အဲ့ဘက်ကိုဟိုဝင်သွားတယ်။ပြီးတော့မီးတွေရှို့တယ
်။အင်တာနက်တွေပြတ်တောက်တာအပြင်အဆက်အသွယ်တွေပါပြတ်တောက်နေတဲ့အတွက်မီးလောင်တဲ့အရေးအတွက်ကိုတော့အတိအကျမသိရဘူးလို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမီးမရှို့ခင်စစ်ကောင်စီတပ်တွေဝင်ရောက်လာကြတဲ့ကဒေသခံတွေကထွက်ပြေးတင်းရှောင်နေရတယ်လို့လည်းပြောပါတယ်။ဒါကမကွေးတိုင်းတွေကအခြေအနေဖြစ်ပါတယ်။သကိုင်းတိုင်းကချောင်းဦးမြို့နယ်မှာဆိုရင်လေစစ်ဘေးဒုက္ခတွေတောင်းနဲ့ချီရှိပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ ချမ်းဦးဒေတာကန်တူကပြောဆိုပါတယ
်ကျဲရီဆောက်တဲ့နေကမှာထက်လက်တူပါတော့ပဲမိုးထားတာမိုးကဖြစ်တဲ့အတွက်မိုးကတွေဓာတ်တွေလိုအပ်တဲ့စေဝါပေါ့အဓိကပါတယ်စပါထက်တဲ့ဒေတာဆိုတော့စမ်းတော့အဆင်ပြေတာပေါ့နော်ကျန်တဲ့ ABC နဲ့ကျွန်တော်တို့စေဝါတို့မိုးကတို့ပါတော့လိုအပ်တာပေါ့ဗျာအဓိကလိုအပ်တာတော့
ချမ်းဦးမြို့နယ်အတွင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့ကျေးရွာ73ရွာကအင်ဂျီ680နီးပါးမိရှုခံခဲ့ရပြီးစစ်ဘေးဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်အချို့စစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာတွေအနီးအနားကဒေသခံတွေဟာသူတို့ရဲ့နေအိမ်တွေကိုမပြန်နိုင်ဘဲဘေးလွတ်ရာနေရာတွေမှာသာရှောင်တိမ်နေရပါတယ်ချောင်းဦးမြို့နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆူတလို့ပဲတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီရဲ့ရင်နှန်းတွေလည်းမိုင်းဆွဲတိုက်ခိုက်ခံရတာရှိပါတယ်ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေတွေကိုပြောပြခဲ့တာပါဆက်လက်ပြီးတော့ပြောပြမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်း CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်တာကြောင့်ဆေးရုံဆေးကန်းတွေမှာဝန်ထမ်းတွေအားနည်းသွားပြီးကိုဗစ်တတိယလှိုင်းမှာအခက်အခဲတွေတွေ့ခဲ့ပါတယ်အာဏာသိမ်းတာနှစ်နှစ်နီးပါးရှိလာချိန်မှာပြည်သူ့ကျန်းမာရေးစနစ်နဲ့အစိုးရဆေးရုံတွေဘယ်လိုအခြေအနေရှိနေပါသလဲစစ်ကောင်စီဘက်ကပုံမှန်အတိုင်းလက်ပတ်နိုင်အောင်လှုပ်ဆောင်ပါရဲ့လားရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမော်ကဆက်ပြောပြပါလိမ့်မယ
်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိခိုက်မှုတွေစူးစူးဝါးဝါကြုံလာရတဲ့မြန်မာနိုင်ငံရဲ့လုပ်ငန်းအစိတ်အပိုင်းတွေထဲမှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကထိတ်ဆုံးကပါပါတယ်အခုဆိုအာဏာသိမ်းခဲ့တာနှစ်နှစ်အတွင်းချင်းနှင်းဝင်ရောက်လာပေမဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းဟာထင်သလောက်လည်ပတ်နိုင်တာမရှိသေးပါဘူးလို့သိရပါတယ်နေဒီတာတွေမှာတမကမြို့ပေါ်နေရာတွေမှာတော့ကျမ်းမာရေးစောင့်ရှောက်မှုတွေလိုအပ်တဲ့လောက်မရနိုင်သေးပါဘူးစစ်ကောင်စီလက်ပတ်နေတဲ့ကျမ်းမာရေးစနစ်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံနေရသူရန်ကုန်မြို့ကန်သူကအခုလိုရှင်းဖွင့်လာပါတယ
်ကျမကစ္စာဆေးကုနေရတာအဆင်တုံးပါဘူးငွေကြေးရမတန်တော့ဒီလိုလိုနဲ့တောင်းနေရပါဘူးတကယ်ကိုအကူကစောက်နေတာအရင်ကတင်ထားတဲ့သူကအရင်များတော့ဟိုရန်ကုန်ဆေးရုံမှာအခုချိန်ကြီးကျမတင်ထားတာ၅လကျော်နေပြီကျမအလက်မြောက်တယ်အာတက္ကိယမင်းကြီးကလည်းကြုံနေပြီပေါ့နော်ကြားရမယ့်ဝန်ထမ်းလည်းမရှိဘူးတက္ကိယကန်းကလည်းအခန်းဆိုလားမသိပြက်နေတော့အဲ့ဒါနဲ့စောင့်နေတာကိမူဘာလို့စိတ်တင်တာမှတလောလေးရမှလို့ပြင်းနေတာလေကင်စာပုံပြန်လဲဘယ်တက်နိုင်မထိုင်ဆောင်အောင်ပေါ့နော်ဟိုအရင်ကတော့အလောက်မကြာဘူးအခုကပုံဆိုးလာတာဝန်ထမ်းမရှိဘူး
မြန်မာပြည်သူတန်း90ကျော်ကိုကျန်းမာရေးစောင့်ရှောက်မှုအဓိကပေးနေတဲ့စစ်ရုံတွေနဲ့စေကန်80ရာခိုင်နှုန်းဟာအစိုးရပိုင်နဲ့လူလူကျန်းမာရေးစနစ်အောက်မှာရှိနေတာပါစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းဆန္ဒပြပွဲတွေဖြစ်ပွားလာခဲ့ပြီးအာဏာသိမ်းမှုကိုစန့်ကျင်တဲ့ကျန်းမာရေးဝန်ထမ်းတွေဟာပြည်သူစစ်ရုံတွေနဲ့ကင်းကွာလာခဲ့ရပါတယ်ကင်းကွာလာရတဲ့အကြောင်းရင်းတွေမှာအာဏာသိမ်းမှုကိုစန့်ကျင်ပြီးပြည်သူလူသားတဲ့အစိုးရတက်မှပြန်လုံမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကင်းကွာလာခဲ့တာအပြင်နောက်တစ်ချက်ကတော့စစ်ကောင်စီကမတရားဖမ်းဆီးအရေးယူဖိနှိပ်တာတွေကြောင့်လည်းပါဝင်ပါတယ်ဖမ်းဆီးအရေးယူမှုတွေဟာပြင်းထန်လာသလိုပြည်သူတွေယုံကြည်ကိုးစားတဲ့ဆရာဝန်ကြီးတွေကိုတောင်သူတို့နဲ့မပူးပေါင်းလို့ဆိုတဲ့အချက်တစ်ချက်ထဲနဲ့တည်းထောင်ချတဲ့အထည်အပြစ်ပေးတာဖမ်းဆီးထောင်ချခံရတာမရှိပေမဲ့စောင့်ကြည့်ခံရတဲ့အပြင်စေကူတာကွက်လက်မှတ်သိမ်းပလိုက်တာ CDM လုပ်တဲ့ဆရာဝန်နဲ့ဆရာဝန်မတွေကပြည်သူ့ကျန်းမာရေးအတွက်ကိုတူကိုရဆေးကန်းတွေဖွင့်ကူတာမှလည်းဆေးကန်းပိတ်တဲ့အထိဖိအားပေးတာနယ်လှိုက်ကူတာဖို့ဆောင်ရွက်တာတွေရှိရင်လည်းအာဏာဖိစန်းနေဆိုတဲ့တစ်ချက်တက်ကရိုက်နှက်ဖမ်းဆီးထောင်ချတာတွေလုပ်လာခဲ့တာရှိတာမို့ကျန်းမာရေးဝန်ထမ်းတော်တော်များများဟာပြည်သူ့ကျန်းမာရေးကိစ္စတွေကိုတိတိနဲ့ပဲညံ့လွှဲရတာတွေအပြင်ကိုယ်လုံးကျုံရင်းအတွက်ပြည်ပြေးဘဝနဲ့ပါရှင်တန်လာခဲ့ရတာတွေရှိပါတယ်ရိုးရိုးနေတဲ့ကျန်းမာရေးကဏ္ဍနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အချိန်မီဖြည့်သိမ်းနိုင်ဖို့လှုံ့ဆော်နေရဲလို့ဆိုပေမဲ့အရင်အစိုးရတွေလက်ထက်ထဲကအားနည်းနေတဲ့ကျန်းမာရေးစနစ်ဟာပိုပြီးအကြမ်းဖက်ကိုသာဦးတည်နေတာပါဒီလိုစစ်ကောင်စီဘက်ကကျန်းမာရေးကဏ္ဍနဲ့ပတ်သက်လို့ကျန်းမာရေးဝန်ထမ်းတွေလိုအပ်နေတဲ့နေရာတွေမှာလိုအပ်မှုမရှိအောင်ပြန်လည်ဖြည့်သိမ်းနေတယ်လို့ဆိုရတဲ့ပတ်သက်လို့မေကွန်းထုတ်ရမယ်ဆိုတဲ့အခြေအနေတွေမြေပြင်မှာကြုံနေရတယ်လို့ဆိုလာသူကတော့ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်ကရက်ရွာအခြေပြုပရဟိတလုပ်နေသူသူပါ
အရင်အစိုးရနဲ့ဖြစ်မှာလေဒီလိုကျမကြီးဒီ perfect မဖြစ်ပါဘူးလိုအပ်ချက်တွေအများကြီးပါအဲ့ဒီအခြေအနေကအခုစုပ်ချုပ်ရေးကာလမှာပုံပြီးတော့နေကြသွားတာကိုတွေ့ရပါတယ်ကျမကြီးစိတ်ကမတန်အစကိုထိုးတက်သွားတာတွေ့ရတယ်ပေါ့နော်လူနာရီကတော်တော်လေးကိုယူလာရတယ်ပြီးတော့ဟိုတော့မျိုးဒီတော့မျိုးဟိုဖေးတယ်မခံဘူးဖေးရတယ်မခံကျမကြီးဝန်တန်းကြီးလုံးဝကိုအားနည်းသွားတာပေါ့နော်အခုလည်းပြန်ပြေးတယ်ဆိုတဲ့တွင်အာကျွန်တော်တို့ကတော့ခိုင်ခိုင်နေနေမတွေ့ရဘူးပေါ့ကျမကြီးဝန်တန်းဆိုပြီးမှလည်းဆရာဝန်ဆရာမတွေဒီမှာပြီးလေအဲ့ဒီပြင်ကျွန်တော်ဆေးဝင်မှာရှိနေတဲ့ခြားတော့ဆက်ဖွားနေတဲ့ဘက်တရီရှင်ပြည်သူဒီမို့အနေဆုံးဒီတက်ခွဲကြမ်းပေါ့ အဲ့ဒီကနေမှဖြစ်ရတယ်ဘာမှမလုပ်နိုင်တော့ဒါတော့လက်ရှိဖြစ်နေတာစိတ်ဆိုးရအနေနဲ့ကပြန်ဖြည့်ပေးတယ်ဆိုရခါပေါ်မှာကျွန်တော်တို့ဘယ်လိုများလဲရမှာဖြစ်တယ်ဒီကျမကြီးစားကတော့ကိုကိုသွားနဲ့စိုးရင်ကြဖြစ်နေတဲ့အနေအထားလည်းရှိပါတယ
်စစ်ကောင်စီဘက်ကကျမကြီးခန္ဓာပိုင်းကိုပြန်လည်လည်ပတ်ဖို့ဆောင်ရွက်လာပေမဲ့လက်တလောအချိန်ကြီးအရနယ်မြို့စရုံတွေမှာလူအင်အားမလုံလောက်တဲ့အပြင်စီဝါမလုံလောက်တဲ့ပြည်ထောင်နာတွေကိုပါရင်ဆိုင်နေရတယ်လို့ထဝယ်ဒေသခံသူကပြောပါတယ်။လက်လုတ်လက်စားနဲ့ငွေကြေးမတက်နိုင်တဲ့ပြည်သူတွေအတွက်ဈေးကူးတမှုပိုင်းကအတော်လေးကိုပိုပြီးခက်ခဲလာနေတယ်လို့သူကပြောပါတယ
်။ဒီဘောတဝယ်ပြည်သူတွေအောင်ပါဆိုရင်ခုနောက်ပိုင်းအနာဂတ်တစ်ပတ်ကျော်အချိန်မှာတော့ဈေးကပြန်ပြီးလက်ပတ်နေတယ်လို့ပြောလို့ရရကြ။မဆက်ရခင်တော့ပြန်လက်ပတ်နေတော့တွေးရတယ်ပြ။ဘူးကြီးမဆက်နိုင်တဲ့သူကအဲဒီဈေးကိုလည်းအောက်ဈေးဖောက်ကိုရအောင်လို့မချက်တဲ့နိုင်ငံသူကျတော့ဒီပုံစံကဈေးကိုတွားကြတယ်။သူကခုပေးနိုင်လားဆိုသူကတော့အစမပြေဘူးဆိုတဲ့စကားကိုအများကြီးပြောရပါတော့။ငါတို့မှလူရင်းအမလို့လောက်ဘူး။ငါတို့မှအဲ့လိုဖြစ်လို့ဆိုပြောသူတချို့လူနာရီကိုမကွဲပြရမရှိရဲ။တချို့လူနာရီကပုဂ္ဂိုလ်စာဖီယိုနဲ့လို့ပြောကြပါတော့။ဒီဆေးဝါးဆိုမလုံလောက်ဘူးပေါ့။အစရကကျွန်တော်အရင်အချိန်ကြီးမှာလက်သားရတဲ့ဆေးဝါးကိုအခုမရဘူးနော်။အကုန်လုံးကိုဝယ်နေရတယ်။ဒီလူဘက်ကကြောင်းကျက်ချက်တုံတုံပေးလို့ရောရတယ်ပေါ့နော်။ငါတို့မှလူရင်းအမလုံလောက်လို့ဆိုပြောဒီလိုမလုံနိုင်တာကြီးတော်တော်များများရှိရဲ့ပေါ့နော်။ဟိုကတော့ငွေကြေးမတက်နိုင်တဲ့ပြည်မှာလို့တို့ခါရီခံပြောဒီလိုမျိုးနဲ့ငါခံပြောပေါ့နော်အဲ့လိုသွားလုပ်နေရတဲ့အချိန်မျိုးဖြစ်နေရဟုတ
်တချို့နေရီမှာဆိုရင်တာဝန်ကျဆရာဝန်မရှိတဲ့လေးလကျော်ရှိနေတယ်လို့စေယုံတစ်ခုလုံးကိုသူနာပြုဆရာမတွေနေတာဖွင့်လက်ထားနေရတဲ့အခြေအနေတွေလည်းရှိနေတယ်လို့အေယာဝတီတိုင်းဘုတ်ကလေးဘက်ကဒေသခံသူကဆိုပါတယ
်ကျွန်တော်ရေကျွန်တော်ရေကြီးတိုင်းရဲ့စေယုံမှာတက္ကသိုလ်နာသူတယောက်ကာဘွားရှိရောလက်စမနှစ်ယောက်လက်စမနှစ်ယောက်ကလည်းတယောက်ကအခုပြောင်းသွားတော့မယ်ကျော်လက်ရှိနှစ်ယောက်နဲ့လေပတ်နေတာဝန်ကြီးမရှိတော့ဘူးတလာပိုင်းဆုံးမရမရနေပြောင်းသွားပြီးရဲ့အချိန်ကနေပြီးတော့အခုချိန်ထိကျွန်တော်ကြည့်ရမှာဆရာဝန်မရှိဘူးဟိုဆရာဝန်နဲ့ချက်ပြီးချက်တော့ဆရာပီးတိမရှိဘူးဒီကျွန်တော်ကြည့်ရတာခုံးကနေသွားမယ်ဆိုလို့ရှိရင်ဘူကလင်းမြို့ပေါ်ကိုရောက်ဖို့ဟိုကားနဲ့နေရာနဲ့ပြန်ကားနဲ့သွားမယ်ဆိုရင်တော့မှပဲ၄နိုင်တော့၅နိုင်လောက်ခုံးလမ်းမောင်းပြီ
ဒီလိုအခြေအနေတွေမှာငွေကြေးတက်နိုင်သူတွေအတွက်ကတော့ပုဂ္ဂလိကဆေးရုံဈေးကန်းတွေနဲ့ကျန်းမာရေးပြဿနာကိုအဖြေရှာခွင့်ရှိနေပေမဲ့ဒီပိုင်းမှာလည်းဆေးဝယ်ရာမှာပေးချေရတဲ့ဒေါ်လာငွေကြေးပြဿနာတွေကြောင့်ဆေးပြက်လက်မှုပြဿနာတွေကြုံတွေ့နေရပါတယ်။နာသာရှိဆေးရည်တွေကကင်ဆာဆေးတချို့ပြက်လက်တာတွေကြောင့်ဆေးကုမ္ပဏီတွေကနေလူနာရှင်တွေကဓာတ်ရိုက်မှန်နေရတာတွေအပြင်ဆေးကုသမှုဈေးကအတော်မြင့်လာတာတွေကြောင့်ဆေးကုသမှုပိုင်းအတော်လေးစဉ်းစားရမယ့်အချက်တစ်ခုဖြစ်နေပြန်တယ်လို့ပုဂ္ဂလိကဆေးရုံတွေမှာကုနေသူတွေကဆိုပါတယ်ဆွေအနာသိမ့်ပြီးနောက်ယူရင်းလာနေတဲ့မြမကျမ်းမာရေးဆောင်ရှားမှုအခြေအနေကဘယ်အခြေအနေအထိရင်းရင်သွားမလဲဆိုတာကိုဘယ်သူမှမခံမှန်းနိုင်တဲ့အခြေအနေဖြစ်နေတယ်လို့တုံးသက်သူတွေကယူဆနေကြပါတယ်ခင်ဗျာ
ဒါကတော့မြမပြည်ကပြည်သူကျမ်းမာရေးဆောင်ရှားမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်ပါအောင်ပဲမြမပြည်နယ်စပ်ကရွှေပြောင်းအလုပ်သမားတွေအပြင်နိုင်ငံရေးစီးရေးအခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်လာရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကနေပြီးကစေတနာဝန်ထမ်းဆရာဝန်တွေကိုဆရာဝန်တွေနဲ့အတူအွန်လိုင်းကနေဆေးကုသပေးနေတဲ့ Tele Health အစီအစဉ်ကိုဇွန်လကစတင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူသမားတွေအပြင်ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့လက်လန်းမမီတဲ့နေရာတွေကမြန်မာပြည်သူပြည်သားတွေမြန်မာနိုင်ငံအတွင်းကနိုင်ငံရေးပဋိပက္ခတွေကြောင့်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူတွေရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကအွန်လိုင်းကနေဆေးကုသပေးတဲ့ Tele Health အစီအစဉ်ကိုစတင်ခဲ့တာဖြစ်ကြောင်း Tele Health အစီအစဉ်ရဲ့တာဝန်ခံမတ်ငွေရီတွင်ကအခုလိုပြောပြပါဗျာ
ထိုင်းနိုင်ငံတွေရောက်လာလူတွေအများကြီးလာလို့ရှိရင်ဖြစ်ကြောင်းလူသားတွေအရင်တော့ကကြတော့သူတရားဝင်လာလို့ရပါတော့သူနောက်ကကြတော့ဟိုတရားဝင်လာလို့မရဘူးသူဒီ illegal တွေဖြစ်နေရောဒီထဲမှာအဲဒီလိုတရားမဝင်နေရတဲ့လူတွေအများများလာတယ်များလာတဲ့အခါကျတော့ပြင်ထွက်ဖို့ခက်တယ်နောက်ရဲဖမ်းခံရမှာလေအဲ့လိုမျိုးနောက်ဟိုပတ်သက်ပေါ်တော့ငွေကြေးအခြေအနေတွေဆင်ပြေတဲ့အခါကျတော့ဒီကျန်းမာရေးနဲ့ပတ်သက်မှာသူတို့မှာဒုက္ခရောက်တဲ့အခက်ခဲဖြစ်တယ်ပေါ့နော်အဲ့ဒီအခက်ခဲဖြစ်တဲ့ဟာကိုဟိုကျွန်တော်တို့မြင်တဲ့အတွက်ကြောင့်မို့လို့ဒီဟာကိုတော့တော်တော်များများမှာဖြစ်ပြီးမယ်ဆိုမှတယ်လီဟက်အစီအစဉ်လုပ်တာပေါ့နော
်အခုဆိုရင်ဒီအစီအစဉ်ကိုစေတနာဝန်ထမ်းဆရာဝန်26ဦးနဲ့ဂျွန်လဇန်းကနေစတင်လှူဆောင်ခဲ့တာဖြစ်ကြောင်းကိုလည်းအခုလိုပြောပြပါတယ်
ဒီရွှေပြောင်းလုံသားတွေနဲ့ဒီမြန်မာနိုင်ငံဘက်ကထွက်လာတဲ့လူတွေအတွက်မေရိုဆေးကန်းရှိတယ်မေရိုဆေးကန်းကအများကြီးကျိုနေရပေါ့နော်ဒါပေမဲ့အခက်တာကြတယ်အဲ့ဒီကိုသွားတဲ့လမ်းတစ်လျှောက်မှာရေးရဆောင်နေတတ်တာပေါ့နော်အဲ့လိုမျိုးကြောင့်မလို့လူတွေကသွားဖို့ကြောက်တယ်အဲ့လိုမျိုးခတ်နေတဲ့အစိုးရကကြတော့ဒီစီစဉ်ဆက်လုပ်ဖြစ်ပါတယ် အဲ့မှာအခုစပြီညီမတို့လည်းပေါ်လန်ဒီယာလောက်တယ်နောက်ပြီးချင်းကူးပေးတဲ့ဆရာဝန်တွေရှိတယ်ပေါ့နော်ဆရာဝန်နှစ်ချက်၆ယောက်ရှိတယ်စုစုပေါ့ဆရာဝန်တွေအကုန်လုံးကလည်းပေါ်လန်ဒီယာအနေနဲ့ပဲကူတာအဲ့ဆရာဝန်တွေမှာစပက်ရှယ်လစ်ကတော့အဆက်နှစ်ယောက်ပါပါတယ်မှာဟုတ်အချိန်ကကြတော့ညီမတို့မနက်
6ကနေဒီမှာညာဆက်နှစ်အထိပေါ့နော်ဂျာရဲမှာဒီတယ်လီဗန်အပလီကေးရှင်းကိုတုံးပြီးတော့မှအဖြစ်ရှင်းလုပ်ကြည့်ပြီးတော့မှာဟုတ်အခုဆိုရင်ဒီစီဇန်စတင်ချိန်ကစပြီးနှစ်ပတ်အတွင်းမှာလူနာပေါင်း 40 ဒီပေါင်းရှင်ကတီထောင်မိနှစ်နှစ်အတွင်းမှာအကြီးကလုံဆောင်ခဲ့တာကတော့မြန်မာပြည်မှာနာခဲ့မုံတိုင်းဖြစ်ပြီးတဲ့အချိန်မှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့နာခဲ့မုံတိုင်းကြောင့်မိဘတွေဆုံးရှုံးသွားတဲ့မိဘမဲ့ကလေးတွေအတွက်ပညာရေးဆိုင်ရာကိစ္စတွေကိုကူညီနိုင်ဖို့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်။
2021年2月2日，台湾马来西亚南洋业务经销商的队，Telehealth事件便，一切跟销售订单的，也卡淘宝也龙安的股，龙上给他去办的先。大家好，都看到的，一段，online的，加马也上项目，别的账户，VOA的领导们，也嘛，表表到了哇，VOA到家里面的办，谈论事件的股，再来讨论的话的，今朝的这边，北部这边的这边，扫码的，一边。 နောက်ပိုင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍလေးဖြစ်တဲ့မြမအရေးသုံးသက်ချက်စံပါရေးကဏ္ဍတိုင်းရင်းသတင်းလောအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီး Michelle Bachelet နဲ့သူမရဲ့အဖွဲ့ဟာ 6 ရက်ကြာတရုတ်နိုင်ငံခရီးစဉ်တွားရောက်ခဲ့ပါတယ် သူမရဲ့ခီးစဉ်ကိုတရုတ်အစိုးရအနေနဲ့ထိန်းချုပ်ကြိုးကင်ချဲလဲဖို့ကြိုးပမ်းတာကိုအမေရိကန်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတရုတ်အစိုးရကိုအစဉ်တစက်တိုက်ရိုက်ပြောဆိုနေသလိုအလားတူပြောဆိုနေသူတွေကိုလည်းထောက်ခံပါတယ်။ဒီခီးစဉ်အတွင်းတရုတ်အစိုးရချမှတ်တဲ တက်ဖြတ်မှုတွေကိုလည်းသူမရဲ့ခီးစဉ်အတွင်းပြီးပြည့်စုံပြီးလွတ်လပ်စွာလေ့လာခွင့်မရပါဘူး။ဒါအပြင်ထပ်ပြီးသိရတာရှီကျင်းဒေတာကန်တွေကိုစောရကမတက်ဖို့ဒေတာတွင်းဟာအခြေအနေတွေကိုပွင့်ပွင့်လင်းလင်းမပြောဖို့ကြိုတတိပေးထားတာတွေကြောင့်ရာချီပြောက်ဆုံးနေတဲ့ဝီဂါလူမျိုးတွေနဲ့ထိမ့်သိမ်းရေးစခန်းတွေဟာတန်းနဲ့ချီတဲ့လူတွေရဲ့အခြေအနေတွေကိုသိခွင့်မရပါဘူး။လူအခွင့်အရေးမဟာမင်းကြီးအနေနဲ့ဝီဂါမိသားစုဝင်တွေနဲ့ရှီကျင်းဒေတာထိမ့်သိမ်းရေးစခန်းမှာမဟုတ်ပေမဲ့ပြင်ပဒေတာတွေကိုတွာလာခွင့်မရှိတဲ့တခြားသောလူနည်းစုဝင်တွေနဲ့ယုံယုံကြည်ကြည်လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ပေးသင့်ပါတယ်။လူအခွင့်အရေးမဟာမင်းကြီးရဲ့ခီးစဉ်မှာရှီကျင်းအလုတ်သမားပြောင်းရွှေ့ရေးအစီအစဉ်နဲ့တရုတ်ပြည်ထဲကတခြားဒေတာကိုပြောင်းရွှေ့ခံရတဲ့သူတွေနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။လက်တလောထွက်ပေါ်လာတဲ့ရှီကျင်းဒေတာတွင်မှထိမ့်သိမ့်ခံထားရတဲ့လူတသန်းကျော်တက်သေးတဲ့နေကြောင်းအမေရိကန်အစိုးရအနေနဲ့တရုတ်ပြည်တွင်ကအခြေအနေကိုစိုးရိမ်ရပါတယ်။ထိမ့်သိမ်းစခန်းထဲမှာစိတ်သက်ပြက်ပြားအောင်ဆက်ဆံမှုတွေ၊နှိပ်စက်မှုတွေ၊မျိုးဆက်ပြက်အောင်ထိမ့်ချုပ်မှုတွေ၊အတင်းအဓမ္မခိုင်းစေမှုတွေ၊လိန်အကျန်းဖက်မှု၊မိဘနဲ့ကလေးတွေကိုခွဲထားတာတွေရှိတယ်လို့လွတ်မြောက်လာသူတွေနဲ့ထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေရဲ့ပြောကြချက်တွေအများသိရပါဗျ။ဒါအပြင်တိဘက်နဲ့ဟောင်ကောင်မှာနေထိုင်သူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့တကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကြေညာချက်ထက်အတိုင်းလူအခွင့်အရေးလှုပ်ရှားမှုတွေအခြေခံအခွင့်အရေးကိုငြိမ်းချမ်းစွာဖော်ဆောင်ဖို့ကြိုးစားနေသူတွေရဲ့အခွင့်အရေးကိုလေးစားဖို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းပါတယ်။တရုတ်အစိုးရအနေနဲ့ရှီကျင်းဒေတာတွင်ကရက်ဆက်ကြမ်းကြုတ်စွာဆက်ဆံမှုတွေကိုချက်ချင်းရပ်ဖို့မတရားဖန်ဆီးခံရသူတွေလွတ်ပေးဖို့ပျောက်ဆုံးသွားသူတွေအကြောင်းဖြေရှင်းဖို့အမိအခိုကင်းတဲ့အချက်အလက်ရှာဖွေရေးသမားတွေအတားအဆီးမရှိပဲတိဘက်ရှီကျင်းနဲ့တရုတ်နိုင်ငံတွင်းဟာတခြားဒေသတွေကိုလေ့လာခွင့်ပေးဖို့အမေရိကန်အစိုးရထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။ VOA ရဲ့တောက်ကြနေမနေ့ဘက်အံလွင့်အစီအစဉ်တွေကို ဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါအပြင် View ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Cloud တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click Cloud တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 0813ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နာတော်ရဆီယမ်ရဲ့အပတ်စဉ်ကဏ္ဍတွေဒီမှာဆိုလို့ရှိရင်ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်၊ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပါတော့မယ်။ဒီတစ်ပတ်မှာတော့လက်နက်ကင်အဖွဲ့တွေနဲ့ကြောက်စိမ့်လုပ်ငန်းတွေဘယ်လိုဆက်ဆက်နေတယ်လဲဆိုတာကို Global Witness အဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးဥအောင်ခင်နဲ့အတူကိုကြံဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
။မြန်မာပြည်ကကြောက်စိမ့်လုပ်ငန်းကို Global Witness အဖွဲ့ကအသေးချာလေးလာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီ။ကြောက်စိမ့်လုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုကျိုးရှာပုံကိုပေါ်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကြောက်စိမ့်အကြောင်းပြောရင် Global Witness သုတေသနပါမှပြည့်စုံတယ်လို့ဖြစ်နေပါတယ်။2019မှာကြောက်စိမ့်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်းကိုထုတ်ဝေပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လမှာတော့ Jade and Conflict ကြောက်စိမ့်နဲ့ပရိဘက်ခတ်ဆိုတဲ့စာရန်းကိုထုတ်ဝေလိုက်ပါတယ်။ကျောက်စိမ့်ကရန်ပုံဝင်ရနေတဲ့လက်နက်ကင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA, KIO, ကချင်တပ်ဖွဲ့ ၊ဝတ်တပ်ဖွဲ့ MNDAA, ကိုကန်တပ်ဖွဲ့ AA, ရခိုင်တပ်တော်နေကြောင်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကျောက်စိမ့်ကန္တာကိုဒီလက်နက်ကင်အဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်။2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရဆိုင်လိုက်ချိန်ကစပြီးနားလည်မှုနဲ့ကြောက်စုံထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ်
။မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကြောက်စိမ့်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ကြောက်စိမ့်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်။တက်မရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်စိမ့်မှောင်ကိုတင်ပို့ရမှာပူပေါင်းဆောင်ရွက်တာတွေးရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်ဒေါ်လာသန်းပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တက်မတော်နဲ့ KIA ဟာဖားကန့်နယ်မြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်တက်မတော်ရဲ့ဖားကန့်အခြေစိုက်တက်မ101တက်မမှုနဲ့ KIA တိုင်ရင်း6ရဲ့တက်မှုဟာဓာတ်ရိုက်ဖုံးအဆက်တွေလုံနိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWS A ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်။ကြောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နယ်ရောဝတ်တပ်ဖွဲ့နယ်ရောပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ်။ KIA တိုင်ရင်း6နဲ့တပ်မတော်တပ်မ101အကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လည်း KIA ကိုယ်စားလှယ်ကဆိုပါတယ်။ဝါတပ်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်။တမတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့ကြောက်စိမ့်လုံကမှအဓိကအကျိုးခံစားရသူဟာဒေသခံတပ်မတော်တပ်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကင်တပ်ဖွဲ့နဲ့ဒေသခံလောပန်းတွေဖြစ်တယ်လို့ဆိုပါတယ်။
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဥတော်လန်ရေးအရှိန်အဟုန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်။1990ပြည်လွန်ကတည်းကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရွယ်ရှိပါတယ်။ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်။ຫ เนื้อสักสักคันดีเกียร์อีเล็ตเฮียนยาวตัวบาร์เลยเสียหน้าตีนี้อาซาบีเจ้าเซิงทุลุ่มหูนี่กุยลาเรลุสูบาร์เลยทำไมเจ้าเซิงหาเกียร์อีเอจีมาซงวิงเวพินิเซบะเป็นเนี่ยติดลงงานอะไรยังมองเวียชินิบาร์เลยเกียร์อีก็เจ้าเซิงวิงเวเนี่ยต้องเสียกูทุบยันดามอยู่ไม่ใช่เป็นแม่หลายจานเนี่ยไม่ใช่ยังก็ดูข้าเดรีกูสองเสี่ยวยามาต้องอยู่เดรลุสูบาร์เลย
เจ้าเส้นยามวงเวียเจ้าเนจินยาจินจีทัวร์อะไรยังใครจะไปหาก็เช่นปีนี้มาไม่ฟ้าไรเดแล้วในการพูดพิบาร์เลยแกท่านนายเจ้าชีเดไรจะมาสักครั้งเพื่อนเป็นปียังใครรู้เรื่องกูเสพติดน้ำพุชาบาร์เลยนั่นเท่ากับมายังใครจะกูที่เจ้าหน้ามูนั่นเท่าเสพติดมาจำรอเนี่ยเสพยังพิเดก้าเอ้ยยังใครจะหาแกเอวกูยินดีบาร์บี เจ้าเส้นคงจะยิ่งมาเป็นระดับที่เจ้าคงจะรู้ว่าคงเข้าใจนี่เนี่ยยังใครจะก็ยังมองไม่ชัดเลยลูกสุบาร์เลยแล้วก็ยังมาลุลุ่งนี่เลยยังใครวิ่งอะไรเอเอโก้ทั้งฟันยาบาร์เลยเอ็มเอ็นดีเอเอโก้กันจะพูดกับเราอู้พงจ้าเสียงเล็กๆเลยก็คำที่เจ้าเส้นเนี่ยมีมาก็วันที่ที่ทั้งคู่ยังเกิดเลยลูกโลบอลวุ่นเนี่ยจะพูดกับสุบาร์เลยเจ้าเส้นวิ่งวิ่งเนี่ยเล็กๆใครจะพูดวิ่งหาเส้นนี้ละมู
ลองเขียนเป็นเสด็จเนี่ยมาเย่ตรงด้านเช็คซีซั่นก็น่าต่อได้สิ่งเกี่ยวกับแบบนี้ต่อได้สิ่งแบบนี้วิโอเอโก้จะมีลูเร่ที่จะเชื่อมต่อลูเร่สายตาเสด็จลูเร่สูรุ่งเช่นอ๋ออีเมลกันนี่จะเชื่อมยี่ตาเสด็จในมาเร่ยี่ตาอย่างเมื่ออีเมลได้สักการะบูร์เอ็มเอสเอบามิสแอทวิโอเอนิวส์ดอทคอมที่บาร์เร่สำหรับบัสเซนกันนั่นก็ทุเรียนบ่าวเมื่อกูสำหรับทุเรียนบัสเซนกันนั่นจะบอกว่า กูเว้นเมนต์เสด็จจำมาอีกนะซีซั่นพิบาร์เลยที่ดับจำมาอีกนะมาเราบางทีปักสโลคอร์เลยแล้วเจ้ายอกะกากวยยี่จังหวะพิจารณาเลยแล้วเจ้ายอกะหาโซยี่อะไรเช่นนี้ก็ไม่อยากที่เป็นแม่กากวยยี่นิลันดีกูรอติดท่าดินเอลูจำมาอีพิจารณาเช่นนี้ก็พิสูจน์บาร์เลยเปิดลูเล็กนารีสิบาร์เลยเปิดดูเรื่องสโซยี่จะลูบีรอเปิดลูกากวยนายบาร์เลยที่จังหวะนิวยอร์กมีวายก็ไฟท์เซียงอ่ะยังใจมือกูเสียยอกะทุกดาวดาวจีอาเต็กกู
กูเองแม่งก็แสดงมีมีอันบีเต็มยอดทาวาร์ขึ้นมาโอเคจ้าจ้าเสียดักเนี่ยแต่เราดีเนี่ยเจ้าโยกะเจ้าที่เกิดจากเขาตรงกับเจ้าเกิดตรงกับส่วนจีเดียสิบวิอาเชมอนอ่ะมันรู้เรื่องเจ้าเกิดแบบนี้มันพี่ของเขาเว้ยว่าที่เกิดจากเขาเจ้ามาโมแต่เขาเรื่องนี้เดียวกับพี่ลาย ตัวอย่างนี้เนี่ยลืมเยอะซะสิล่ะเสียชุดตัวดูดีมาหรอเนี่ยเนี่ยดีจังก้าอย่างนี้สิบาทเลยไอ้ลูกยาอัตุนทุกเช่นเนาะออกงานทรานสเวลูกาไอ้ตัวชาลูกเสียนี่พวกคณะเดียร์ซาดูดาราลูกเจ้าก็ซาดูดาราลูกนารีมาเนาะไอ้ลูกนารีมาโซโลเช่นเนาะยี่เจ้าลูกยอกาละมาองค์เอาเทวดาตอนนี้มาเนี่ยไอ้ลูกมีส่วนอะไรจะมาเจ้าอย่างไรดีตุนดีเลยยี่เจ้ายอกาเจ้าจียอกาอันนี้ตุนดูเว็บพิบาร์เลยแล้วทุกวันเรา ตัวเองสั่งยอดมีดีมากยอดก็ไม่ใช่เป็นเช่นนี้ก็อันนี้ดูดีมากสุดนั่นเองใช่ไหมเจ้าอย่างนั้นเพราะนั่นดูผมไม่รู้ยูเรนเชสิโอที่ใครจะยอดอะไรจะได้ตัวกินยาหรือหามิวตัวเองสารุปอะไรก็เนาะเรื่องโฟมารุปอะไรก็จะยาวในยอดอะไรก็เนาะที่ลูกแกนส์ก็มาเรียนเจ้าอย่างนั้นอาตามาโมกันเนี่ยเป็นมานี่สิเนี่ยมีอะไรที่ไทยนี่เนี่ยซีจูรุตุยดูยอดอะไรที่เด็ดดูดีมากมันจะรับตามมาเจ้าเสียมันเลยยอดอะไรก็โอเคเสียไอ้ดอกที่ยอดอะไรที่ลาก
င်တော့ဒီယောဂဖြစ်ဖို့ချန်ဆိုတော့တော်တော်လေးတော့နည်းပါတယ်နောက်တစ်ခုကတော့ဟိုတွေးတဲ့ဟာကိုကျွန်တော်ပြောတာပါဖြစ်မယ်လို့လည်းကျွန်တော်ပြောတာတော့မဟုတ်ပါဘူးဆိုတော့ဒီ US မှာ UK မှာဖြစ်တဲ့ case ကိုသူကြည့်လိုက်တဲ့အခါမှာအများစုသော case ပေါ့နော်တရဝင် CDC ကလည်းထုတ်ပြန်လာတဲ့အချိန်မှာရေးထားတာပါဖြစ်ခဲ့တဲ့ဒီ blood test positive ဖြစ်တာလို့ condition တွေပေါ့နော်ပုံကံကတော့ဒီလိုအခုပိတ်နေထွက်လာတဲ့လူတွေပြန်ကြည့်လိုက်တဲ့အခါမှာအများစုသောလူတို့အမျိုးသားလူဆက်ဆံတဲ့လူတွေမှာသွားပြီးတွေ့တယ်ဆိုပြီးတော့တွေ့ရတဲ့တစ်ချက်တော့ရှိပါတယ်နောက်ထပ်တစ်ချက်ကတော့ဒါကတော့သူ့ရဲ့ထူကြတဲ့တစ်ချက်လို့ကျွန်တော်ကဒီတစ်ခေါက်တည်းမှာကျွန်တော်တွေ့တာပေါ့နော်ကျွန်တော်ကအရင်တော့ဆိုလို့ရှိရင်
ဘာစင်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့
ကမ္ဘာပေါ်မှာနိုင်ငံတချို့မှာကူးဆက်ပြန့်နှံ့လာနေတဲ့မြောက်ကျောက်ယောဂအကြောင်းကိုဆက်သွယ်မြန်မြန်တင်ပြခဲ့တာပါ VOA ရဲ့တောက်ချာနေမနေ့ကအတန်လွင့်အစီအစဉ်တွေကိုနိုင်တိုမီတာ25 40 51တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်အခြေအနေနဲ့သတင်းတွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ် Fever Wine Dot သားတွေကပြောပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျွန်မကအမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ပိုင်းမြို့နယ်ဝေါ်လီမြို့နယ်ကွဲရဲစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNL နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။ချင်းပြည်နယ်ကံပလတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ကံပလတ်အဖွဲ့တို့ကြားတိုက်ပွဲတွေအတွင်းမှာတော့ချင်းရွာပေါင်း9ရွာကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါအဝင်နိုင်ငံတကာအလှူရှင်တွေလာရောက်လူဒန်းတာနေပါလာလို့စားတောက်နေထိုင်ရေးတွေအခက်အခဲဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနေမြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ23ရက်နေ့မနေ့အချိန်မှာတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။အဲ့ဒီရဲစခန်းကိုတက်ရောက်တိုက်ခိုက်သိမ်းယူတဲ့အချိန်မှာစခန်းမှာ3လကျော်ကြာဖမ်းဆီးချုပ်နှောင်ထားတဲ့ CDM တမားနဲ့ PDF 5ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲတပ်ဖွဲ့ဝင်မိသားစု5ဦးကိုလည်းကောင်းမွန်စွာဖမ်းဆီးထိန်းသိမ်းထားတယ်လို့ KNDO ကမန်ဒိုတပ်ရင်းကတပ်ရင်းမှူးဗိုလ်ဆောင်လုံးကပြောပါတယ်စခန်းတက်တဲ့အချိန်မှာအဲ့ဒီစခန်းမှာရဲတပ်ဖွဲ့ဝင်အယောက်20ကျော်ရှိနေပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတာရှိတယ်လို့ရဲအရာရှိရဲတပ်ဖွဲ့ဝင်နဲ့မိသားစုတချို့ထွက်ပြေးလွတ်မြောက်တာတွေလည်းရှိနေတယ်လို့ KNDO ဖက်ကဆိုပါတယ်မြဝတီတောင်ဖက်ဒေသမှာပြီးခဲ့တဲ့မေလ18ရက်နေ့ကလည်းစစ်ကောင်စီပေပေါ်ဘူတပ်စခန်းတစ်ခုကို KNL KNDO ပူးပေါင်းတပ်ဖွဲ့ကတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တာရှိတယ်လို့မတ်လ21ရက်နေ့ကလည်းစစ်ကောင်စီနေချခံစစ်စခန်းတစ်ခုဖြစ်တဲ့မော်ခီစခန်းကိုလည်းတိုက်ခိုက်သိမ်းယူနိုင်တာရှိခဲ့ပါတယ်
။ချင်းပြည်နယ်တောင်ပိုင်းကံပဲလက်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့် CDF ကံပဲလက်အဖွဲ့နဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားနေပြီးကျေးရွာ9ရွာကတိရက်ခံပြည်သူတွေဟာဘေးလွတ်ရာကိုထပ်မံထွက်ပြေးတိမ်းရှောင်နေကြတယ်လို့ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးမှူးတာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာကံပဲလက်မြို့နယ်အမှတ်9တိုက်နယ်ဘက်ကိုစစ်ကြောင်းထိုးချီတက်လာရာကနေနောက်ကျောင်းပြန်ဆုတ်လာတာကြောင့်အပြိုင်ငုံလောင်းအံပုံကြော့တော်နဲ့ချင်းလက်မွန်ရွာကပြည်သူတွေကိုဘေးလွတ်ရာကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့သူကဆိုပါတယ်ကံပဲလက်မြို့နယ်မှာဇွန်လ9ရက်နေ့ကစလို့စစ်ကောင်စီတပ်နဲ့ CDF ကံပဲလက်တပ်ဖွဲ့တို့အကြားတိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့ကျေးရွာပေါင်း17ရွာလောက်ရှိပြီးလူဦးရေအားဖြင့်2000ကျော်လောက်ရှိပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့စစ်ရေးတင်းမာနေမှုကိုညှိနှိုင်းမှုတွေရှိပေမဲ့ညှိနှိုင်းမရတဲ့အခြေအနေမှာရှိနေတယ်လို့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူဥခိုင်တုခကဇွန်လ4ရက်နေ့ကပြုတ်လုတဲ့တတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖက်က ULAAA တရားရုံးနေမှာအမှုလာရောက်တိုင်ကြားသူတွေကိုခေါ်ယူချင်းချောက်တာတွေအဆက်မပြတ်လုပ်နေတယ်လို့တစ်ဖက်မှာလည်းလက်နက်အင်အားလူအင်အားတွေအဆက်မတန်မြင့်တင်မှုတွေရှိနေတယ်လို့ဆိုပါတယ်စစ်ကောင်စီဖက်ကဖိနှိပ်မှုတွေများလာပြီးထိုးစစ်ဆင်လာတာတွေလုပ်မယ်ဆိုရင်တော့စိုးဝါးတဲ့အခြေအနေကိုရောက်သွားနိုင်ပြီးစစ်ကောင်စီဖက်ကရခိုင်ပြည်မှာအင်အားတိုးချဲ့တာတွေကိုလုပ်နေတယ်လို့AA ဖက်ကလည်းတိုက်ပွဲဝင်နိုင်ဖို့အစဉ်သက်လှုပ်ထားတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဥခိုင်တုခကပြောဆိုသွားပါတယ်
။မွန်ပြည်နယ်ကြိတ်မရောမြို့နယ်အထရန်တရာချောင်းနှခွအရေကင်းစခန်းကိုဇွန်လ14ရက်နေ့နဲ့ပိုင်းမှာကိမ်မျိုးတလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေရှိပေမဲ့ထိခိုက်မှုကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ရေကင်းကိတ်စခန်းတိုက်ခိုက်ခံရပြီးတဲ့နောက် ಅಥಯನ್ ದರಾಕು ಯಾಯಿ ಪೈಠಾಖೆಯಬಾರೆ ಪೀಕೆರೆ ಮಸ್ಲ ಟ್ವಿಂಗಲೆ ಅಥಯನ್ ದರಾ 6 ನಖ್ವ ಯೇಕಿನ್ ಕೇಸ್ ಕಂಟಕೈಖಂಖೆಯಬಿ ಯೇಟಫ್ವೆವಿನ್ ದೂ ತೇಸೋಂಬಿರೋ 2 ಊ ಠಿಖೈಟಾಯಾ ಯಾಶಿಖೆಬಾರೆ
ချမ်းပြည်မြောက်ပိုင်းတီဘောမြို့မှာညမထွက်ရအမိန့်ထုတ်ထားပေမဲ့တညအတွင်းမှာပဲနေအိမ်နဲ့ဖုန်းဆိုင်ဖောက်ထွင်းခံနေကြရပါတယ်ဇွန်လ20ရက်နေ့ညကဖြစ်ပွားခဲ့တာပါတီဘောမြို့ရှိမြို့မှစီးပွားရေးဘဏ်ဟောင်းအနီးကဖုန်းဆိုင်တစ်ဆိုင်နဲ့တောင်ရက်ကွက်ကနေအိမ်တအိမ်ဖောက်ထွင်းခံခဲ့ရပါတယ်နေအိမ်ကငွေကြက်တင်းဖို့ဆုံးရှုံးခဲ့ရပြီးဖုန်းဆိုင်ကတော့ကြက်တင်း20နီးပါဆုံ
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကစစ်ပေးဆောင်စခန်းတွေမှာတော့အစိုးရအပါဝင်နိုင်ငံတကာကအဖွဲ့အစည်းတွေနဲ့အလူရှင်တွေလာရောက်လှူဒါန်းတာမရှိသလောက်နှဲပါနေတဲ့အတွက်အခုလိုမိုးရသည့်မှာစားတောက်ရေးနဲ့နေထိုင်ရေးတွေမှာအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။လက်ရှိအချိန်မှာစစ်ပေးဆောင်စခန်းကဒုက္ခသည်တွေဘလို့နေထိုင်စားတောက်နေကြသလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဘူးပြောင်မြို့နယ်ညောင်လျှောက်ဆိုင်ပိတ်လျှောက်စခန်းမှာနေထိုင်သူတို့ကသူတို့ကြုံတွေ့နေရတဲ့အခခွေးတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သာသာညတ်တော်ကပေါ့ခရဆိုအချောင်းမဖြစ်လို့အသာပေါ့ပေါ့လာတို့တော့ကတိုင်တော့ဟာတဲ့ခြားသာရောအချစ်တဲ့ဒီရပ်တဲ့ဒီရေစပ်ပြီးတော့ရဲဒီကိုရအောင်ရေးတယ်တော့ရောဒီအချောင်းပြောတော့ကျောင်းပေါ်တော့ဖုန်းလေးပဲလားဗျာ။နေရခရဆိုဒီကဝဲအခုကြာပလီခဲနာနေရတော့ပါအာဒီဆောင်ပြီးဒီကနေ့ခေါလာပွဲဆိုတော့ပုံဒီနာဝတ်ရုပ်ဆိုတော့ကဤဇာခရနေဟုတ်ဒီဘုန်းကြီးကတော့ဖြစ်ပြမို့ကြတာဒီဘုတော်ကတော့ဒီတိကားပြီးစီတီ
စခန်းမှာနေကြတဲ့ဒုက္ခသည်တွေမှာအစိုးရနဲ့အလူရှင်တွေရဲ့အကူအညီကိုအားထားနေကြရပေမဲ့အရင်ကလိုအလူရှင်တွေမလာကြတဲ့တော့အခကြုံနေကြရပြီးအပြင်ထွက်ပြီးအလုပ်လုပ်ဖို့ကလည်းအလုံးအကန့်ရှားပါတဲ့တော့အခခဲရှိတယ်လို့ဆိုပါတယ်။ဘူးတိတော်မြို့နေရင်အောင်မြတ်စခန်းမှာလေစားစားရတော့အခခဲရှိတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဒီငေါလာပေးရှင်အားလေးကတစ်ဖက်ပြပါရဲ့ဒီလိုကဘူးခေါလာပေးရှင်အားလေးကတစ်ဖက်ပြပါရဲ့လူကြောင်စီလာတော့ခိုင်းတဲ့ရပါစင်္ဂလာမှာတခါလေးပြီးစောရအောင်ရေဘူးကမရောက်ကန်မပြီးပါကြစီစီကောင်းနေရေမြောင်းမျိုးကုန်တော့တော့မဆူကြီးလူပါရဲ့ရောကြမှာတော့ကလေရာဇာလုံးနဲ့သူတို့ကရာဇာကြီးတရားမှခေါင်းခေါင်းထုတ်ခိုင်းတော့နေပဲလို့သူတို့ကလုပ်ပေးပါရဲ့မလုံးနဲ့မတို့ကစေတကောင်းကရှင်မှုရှိဒီဘုရားသူကတုံးစောပြင်းနေတော့ပါရော
ICRC ကထောက်ပံ့မှုရတဲ့အတွက်ဆန်တော့လုံလောက်တယ်လို့ပြောနိုင်ပေမဲ့တခြားလိုအပ်ချက်တွေကိုတော့တောက်တပြဖြည့်ချက်နေရတယ်လို့တင်ညုံဒုက္ခသည်စခန်းမှာနေထိုင်သူတို့ဖြစ်သူဦးကျော်တင်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အခုလို့ဆိုတော့ဟာပန်ဝန်တဟာ ICRC ကပြပါခါရကုန်တော့တော့ဆောမရှိတာဟာအမှတ်ပြပါအဲဒီတော့တော့ဟာတော့တော့လောလောနဲ့ဟန်တီဟန်တီပါတို့တဲ့ဆိုတာခါရပါတော့တော့မှတ်ပါဘူးဒီလိုကပါလာတဲ့ကွာကိုရာနေကိုရာကိုတော့
တခြားလမ်းပဲဆက်သွေးရခဲ့ပြီးလူစုအယောက်နဲ့တဲ့ဒုက္ခသည်စခန်းငယ်တွေမှာလေအခခဲတွေကိုလူမသိသူမသိရင်ဆိုင်နေကြရသူတွေရှိနေကြပြီးဒုက္ခသည်စခန်းတိုင်းလူလုံးမှာစားသောက်ရတော့အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်စိတ်နှံ့ရှိတဲ့ဒုက္ခသည်တွေဟာနေရမပြန်နိုင်ပဲနှစ်နိုင်ကြော်ကြောင်ဒုက္ခသည်စခန်းတွေမှာအခခဲပုံစုံနဲ့နေထိုင်နေကြရတာဖြစ်ပါတယ်
ဆက်ပြီးတော့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ကနှစ်ပေါင်း60လောက်သက်တမ်းရှိတဲ့ထန်တလန်နှစ်ချင်းအသင်းတော်ဖရားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကမိရှို့ဖျက်ဆီးခဲ့ပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ထန်တလန်မြို့ရဲ့ကျက်တီဆောင်သက်တမ်းအရင်ဆုံးဖရားကျောင်းတစ်ကျောင်းလို့ဆိုနိုင်တဲ့ထန်တလန်နှစ်ချင်းအသင်းတော် TBC ဖရားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကဇွန်လ9ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တမင်တကာမီးရှို့ခဲ့တာကြောင့်မီးလောင်ပျက်စီးသွားရတယ်လို့ချင်းလူခွင့်ရေးဖွဲ့ကဒါရိုက်တာဆလိုင်းစဦးလင်းကပြောပါတယ
်သူတို့အဲ့ဒီနေရာကိုသွားပြီးတော့မီးရှို့တာကဲတော့တောင်ပစ်ဆိုင်ကအကြီးဆုံးဆိုတော့လေသူတို့တာဂက်လောက်တာရှာပြီးအခုချိန်ဆိုရင်ကျွန်တော်တို့တိချတဲ့လောက်တတိယအချိန်မြောက်ပထမရင်တော့လောင်ချနဲ့ပစ်တာလေကောင်းမှုပုံမှာထိသွားတယ်ဒါမှမီးတော့မလောင်ဘူးပေါ့နော်သူတို့အောက်တိုဘာလမှာမီးပြန်ဆန်ဆက်ရှို့တယ်အဲ့ဒီအနီးနာတော့ ID ကိုအဲ့ဒီချရှုဒီမိလောင်ဖို့ကျူးစားတာပေါ့ဆိုတော့အခုချိန်စင်တတချိန်မြောက်တော့သူတို့ကူတိုင်းသွားပြီးတော့အဲ့ဒီမီးရှုတာ
တန်တလန်နှစ်ချင်းအတင်းတော် DBC ဖျားချောင်းကို1963ခုနှစ်မှာယခုရှိတဲ့နေရာမှာဆောက်လုပ်ခဲ့ကြပြီးအတင်းသူအတင်းသားများလာပြီး Masanore Dwe Tongua Kuna Sekona Kunima Pitapan Pianle Solo Kejara Pibare Tongua Shizenga Kunimaro Piajang Punik Kejara Pibi Di Piajangwa Tantalam Yue Tingaya Pidalu Deta Yenso Piajang Jangle Pibare Tantalam Yuma Sikansi Tapwega Mishu Mujang DBC Piajang Abawin Piajang Sikajang Milong Piasi Bokayabi Siana Dingbino Bain Chimpinema Sikansi Taye Mishu Piasi Kanyare Piajang Bong Lise Kanshi Dwabi Lu Chin Lukunye Puen Matanya Diabare Yukuru Chimpinema, Sikansi Tapwega, Sissin Yiru, GJ Lo Sambi, Batai Saw only, Mishu Piasini Epoma, Slice Ulika, Yukuru Dota Bare.
A Sagrea Policy, Ashita, Batai, Luneso, Kugura Batai, the Udro, Kesidro, Hantari, Julogro, the Guru Bata, Nangano, Ditong, Chine Policy, okay, Sissima, General, Junker Gita.
Sigansi Tapweha, Tanlam Yugu, Lunker and a Tom the Set of Kuni, Setembala Gani, Yaku Chinti, and Nezo Nasa Shichi, Mishu Kejabi, Tanlam Yuboga, Luni Inchi, the Tom Naya Niba Hale, Milan Piaja Kayabi Pibare.
Akusabi, the Nichin Choku, Nasin Jayamava. ပြင်းပြင်းနဲ့မြောက်ဝရီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော်KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ29ရက်နေ့မှာတိုက်ရောက်တိုက်ခိုက်တင်းယူနိုင်ခဲ့ပါတယ်ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့
ตระเวนเชิญเวคุณาเซนนิเกจาราก็รอเนซัตเดต้าไตนาตะเด็นทอกด้วยกันนี่อัปเซนตินเสร็จไปตัวแม่ตายินตะเด็นรอไปဖြစ်ပါတယ်နောက်ตะเด็นပတ်အစီအစဉ်မှာပြန်ส่งကြရအောင်ပါရှင်ကျွန်မကအမီပါဖီဘာ1ရက်သားတဲ့အပတ်စဉ်တင်ဆက်တဲ့တိုင်းရင်တဲ့ရင်လောအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဗီအိုရဲ့တောက်ကြနေမနေ့ပတ်အတန်လဲအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာအခု
ရုရှားရဲ့ကြီးကြောမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ဂျာမန်ဝန်ကြီးချုပ်အော်လာဖ်ရှော့ဖ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ကီယက်မြို့တော်ကိုဂျာတာဘီနေ့ကသွားပါတယ်။အရေးကြီးတဲ့ကာလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပေးဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလဲပြင်သစ်သမ္မတကမှတ်ချက်ပေးပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံကိုဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်လက်ခံသင့်မသင့်ဥရောပကော်မရှင်ကစဉ်းစားနေချိန်မှာပဲဥရောပကခေါင်းဆောင်တွေ KF မြို့တော်ကိုရုတ်တရက်တွားရောက်ခဲ့ကြပြီးတော့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံလာလဲဖြစ်ပါတယ်။ရုရှားပေါ်ဗြိတိန်နိုင်ငံရဲ့ပိတ်ဆို့တက်ခတ်မှုအတွေ့ကြာသာဘေးနေကကျင်ညာခဲ့ရမှာယူကရိန်းကိုကျူးကျော်ပြရမှာထောက်ခံခဲ့တဲ့ရုရှား Orthodox Christian ခိုင်ချုပ်နဲ့ကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီရဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းအကျပ်လွှဲပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးအရေးယူတက်ခတ်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကွာတလောမှာပြည်ပခတ်တွေအကြမ်းဖက်မှုတွေအရေးယူပစ်ပေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရဆုံးကထွက်ပြေးရတဲ့သူရေတွေဟာဆယ်နှစ်သက်တိုးလာနေပြီးမှတ်တမ်းပြုစုတဲ့အချိန်ကစလို့2022ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကထုတ်ပြန်တဲ့အစီရင်ခံစာတည်တင်းမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာပြည်ရနေဖေဖော်ဝါရီလတဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနေရဆုံးခွာသူရေတွေတိုးလာရမှာတိတိကျကျမှနှစ်တန်းလောက်ရှိလိမ့်မယ်လို့လဲခန့်မှန်းထားပါတယ်ကြီးကွဲစရာအခြေအနေနဲ့ပြပခတ်တွေကိုဖြစ်ရှင်းပြီးရရှိဖြစ်ရှာနိုင်အောင်နိုင်ငံတကာအတိုင်းအဝန်းကအတူတကွမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုနဲ့ဆက်လက်ရင်ဆိုင်ရလိမ့်ဦးမယ်လို့လည်းမဟာမင်းကြီးကသတိပေးပြောဆိုခဲ့ပါတယ်
။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင်အစည်းအဝေးကိုတုံးလွင်တဲ့အထက်မှာတာဝန်ယူခဲ့ကြသူတွေတန်းမှာဆိုလို့ရှိရင်တော့အစည်းအဝေးထုတ်လုပ်ရင်းမှုဖြစ်နေကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဇူဘဲအထာရဲတို့ဖြစ်ပါတယ်ကျွန်တော်ရဲ့တောက်တန်နေမတဲ့ဘက်အတန်လွင်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီ COE ကိုနားတော်တာဆင်းတဲ့အတွက်ကျေးဇူးတူးတင်ပါတယ်ကျွန်တော်ကတော့စီစဉ်မှုဆောင်မှုကြော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.